နောက်ထပ်မိကွန်းတစ်ခုကတော့ဝတ်ဆိုတာအမြဲတမ်းလဲပါလားရှင်ဗျာဝတ်မလဲဘဲနဲ့ပဲနိဗ္ဗာန်ရအောင်လုပ်လို့ရပါသလားနောက်တစ်ခုကအဟောတိကံဆိုတာရောဘာပါလဲရှင်ဗျာ
အဲ့ပါဝတ်ဆိုတဲ့စကားလုံးကိုဖုံးဖို့ရှင်းပြမယ
်
ပမာရီနားလဲနေတာကိုကလူတယောက်ကိုချီကျူးအောင်လုပ်လိုက်ရင်ကိုချီကျူးတယ
်မှန်ပါဗျာ
အဲ့ဒါဝတ်လဲတယ်လို့ယူဆတယ်မှန်တော့အဲ့ဒါတော့အကျိုးပေါ်တယ်လို့ပြောတယ
်မှန်ပါဗျာ
ဝတ်တံဆိုတဲ့အဓိပ္ပာယ်အဲ့ဒါပြောတာမဟုတ်ဘူးသူက
မှန်ပါဗျာ
ဝတ်က၃မျိုးရှိတယ
်မှန်ပါဗျာ
ကိလေသာဝေကမ္မဝေဝိပါကဝေဝတ္တံဆိုတာလဲပတ်ပြီးဖြစ်တာအကြောင်းနဲ့အကျိုးနဲ့လဲပတ်နေတာ
မှန်ပါဗျာ
ဥပမာဘဝကြီးဆိုဘုန်းတော်လဲပတ်တာလေအခုမနေ့ဆိုရင်နေထွက်လာတယ်ပြီးရင်နေဝင်သွားတယ
်မှ
န်ပါဗျာညရောက်တယ်ပြီးရင်တစ်ခါမနေ့ရောက်တယ
်
ဒါလည်းလဲပတ်နေတာပဲလေ
မှန်ပါဗျာ
လဲပတ်မှုကိုဝတ္တံလို့ခေါ်တယ
်မှန်ပါဗျာ
အဲ့တော့ဘာဒီလဲပတ်တာတော့ဆိုရင်ရှင်တဲ့ကလိုချင်တဲ့စိတ်တွေဖြစ်တယ
်မှန်ပါ
ကိလေသာ
မှန်ပါဗျာ
လိုချင်တဲ့စိတ်ဖြစ်တော့ရောင်းအောင်လုပ်တယ်ကံ
တမ
ရလာတဲ့ဝိပါကအကျို
းမှန်ပါဗျာ
လိုချင်တဲ့ရောင်းအောင်လုပ်တဲ့ရတယ်လိုချင်ပြန်တဲ့ရောင်းအောင်လုပ်ပြန်တယ်စူးစမ်းပြန်တယ်ဆိုတော့ဒီအကြောင်းအကျိုးကြီးကလဲပတ်နေတာဟုတ်ဒါဝတ်လို့ခေါ်တယ်ဝတ်မလဲပဲနိဗ္ဗာန်ရောင်းအောင်လုပ်လို့ရလားဆိုတော့ဒီအကြောင်းအကျိုးဆက်ဆက်နေတာတွေကိုနိဗ္ဗာန်ရောင်းအောင်လုပ်တယ်ဆိုတာကဒီချက်ကလောက်ရတယ်သူက
မှန်ပါဗျာ
ဝတ်ထဲမှာပဲနိဗ္ဗာန်ရောက်အောင်လုပ်လို့ရတယ်နိဗ္ဗာန်ရောက်သွားရင်ကတော့ဝတ်တာတွေကထွက်သွားပြီသူက
မှန်ပါဗျာ
ဒီထဲမှာ तू ကလုပ်လို့ရတယ်ဝတ်မလဲပဲဆိုတာတော့မဟုတ်ဘူးဝတ်ကတော့လဲမှာဝတ်လဲတယ်ဆိုတာပမာရီနားလဲတယ်ကိုကသူများကိုမတရားလုပ်လိုက်လို့ကိုမတရားလုပ်ခံရတယ်ဆိုဝတ်လဲမှုမျိုးပြောတာမဟုတ်ဘူးကိလေသာရှိရင်ကံဆိုတဲ့အလုပ်တရားရှိလာတယ်ကံရှိလို့ရှိရင်အကျိုးတရားဆိုတာရှိလာတယ်နော်အဲ့တော့ကိလေသာဖြစ်သည့်အတွက်ကြောင့်ကံဖြစ်တယ်ကံဖြစ်သည့်အတွက်ကြောင့်အကျိုးတရားတွေပေါ်တယ်အဲ့ဒီအကြောင်းအကျိုးဟာလက်ပတ်နေတယ်လို့ဆိုလို့ရတယ်။နော်။အဲ့ဒီလက်ပတ်မှုကိုရပ်တော်အောင်လုပ်မှနိဗ္ဗာန်ရောက်။အဲ့တော့ရပ်တော်အောင်လုပ်တဲ့ဆိုဒီဝတ်ထဲမှာပဲလုပ်လို့ရတယ်။ကိလေသာကိုဖယ်ရှားဖို့ကြိုးစားရမယ
်။မှန်ပါဗျာ
။ကိလေသာကိုဖယ်ရှားလိုက်လို့ရှိရင်ကိလေသာတွေငြိမ်းသွားရင်ကံကလည်းပြတ်သွားရော
။မှန်ပါဗျာ
။ကိလေသာနိရောဓေကမ္မနိရောဓောကိလေသာငြိမ်းမှကံငြိမ်းတယ
်။မှန်ပါဗျာ။
ကိလေသာငြိမ်းသွားရင်ကံငြိမ်းသွားတယ်ကံငြိမ်းသွားလို့ရှိရင်ဝိပါကဆိုတဲ့နောက်ကအကျိုးမလာတော့ဘူ
းမှန်ပါဗျာ
အဲ့ဒါနေပါရောက်ချင်းပဲဖြစ်တယ်ပေါ့
မှ
န်ပါเนาะဟောတိကံဆိုတာကနားလည်အောင်ပြောရမယ်ဆိုရင် expire ဖြစ်တာပြောတာ
မှန်ပါဗျာ
expire ဆိုတာဆေးပစ္စည်းနဲ့သတ်မှတ်ထားတဲ့အချိန်ကုန်လို့ရှိရင်သူက expire ဖြစ်တာ
မှန်ပါဗျာ
ဘာပစ္စည်းပဲဖြစ်ဖြစ်သတ်မှတ်ထားတဲ့အချိန်ပိုင်းကျော်သွားရင်ဒါ expire ဖြစ်တာ
မှန်ပါဗျ
ာဒါဟောတိကံရဲ့အဓိပ္ပာယ်ကကံဒီနဲ့တော့ဖြစ်သွားပြီအကျိုးမလာတော့ချိန်ဒီကစံတတိကုံသွားပြီလို့ဆိုလို့တယ
်
ကံရဲ့စံတတိတစ်ခုကုံသွားပြီ
က
ံကိုသူကသတ်မှတ်ထားတာရှိတယ်ကံတစ်ခုလုံးလို့ရှိရင်ဒီဘဝမှာအကျိုးပေးတဲ့ကံကိုထိတတ်ဓမ္မဝိရဏိယကံလို့ခေါ်တယ်ဒီဘဝမှာအကျိုးပေးတယ
်မှန်ပါဗျာ
နောက်ဒုတိယဘဝမှာအကျိုးပေးမဲ့ကံကိုဥပပစ္စဝိရဏိယလို့ခေါ်တယ
်မှန်ပါဗျာ
နောက်တင်းတော်တဲ့ဘဝတစ်ခုမှာအကျိုးပေးမဲ့ကံမျိုးကိုဒီအပရာပရိယဝေရဏိယကံလို့ခေါ်တယ
်။
အကံ၃မျိုး။ဒီဘဝမှာအကျိုးမပေးမဲ့ကံကသူအကြောင်းအကျိုးမညီသည့်အတွက်ကြောင့်သူကအကျိုးထုတ်လို့ရမှာမထုတ်လို့ဘူး။ဒီဘဝကလည်းပြီးဆုံးသွားပြီဆိုရင်အကံအဟောတိဖြစ်သွား
။အဲဆိုအကံကောင်းတာရောဆိုးတာရောနှစ်ခုစလုံးဖြစ်
တယ်။နှစ်ခုစလုံးဖြစ်တယ်။နှစ်ခုစလုံးနဲ့သက်ဆိုင်တယ
်။မှန်ပါဗျ
ာ။ဥပမာတစ်ခုဘုန်းကနားလည်အောင်ပြောရမယ်ဆိုလို့ရှိရင်ကဘာကျော်ဒုသတ္တမကြီးအင်္ဂုလိမာလာပေါ့ကြားဘူးတယ်ပေါ့နော
်ကြားဘူးပါဗျာအ
ဲ့ဒီအင်္ဂုလိမာလာလူတွေတတ်ထားတယ်ပါဏတိပတ္တကံမှန်ပ
ါဗျာ
သို့တော်ကိလေသာတွေကိုသူပယ်လိုက်နိုင်သေးတဲ့အတွက်ကြောင့်အဲ့ဒီကံတွေကဒီဘဝမှာပဲချိုးပေးနိုင်တယ်သူကနောက်ဘဝဆိုမရှိတော့
မှန်ပါဗျာ
သူကဘာလို့ကိလေသာပြတ်သည့်အတွက်ကြောင့်နောက်ဘဝဖန်တီးပေးမယ်တဏှာဆိုသူကမရှိဘူးကံနဲ့ကိလေသာတွေမရှိဘူးနောက်ဘဝမရှိသည့်အတွက်ကြောင့်နောက်ဘဝမှာငရဲကြရမယ်ဒီသူလှုပ်ထားတဲ့ကံတွေဟာစပယ်ရဖြစ်သွား
အဲ့ဒါဆိုရင် तू อ่ะဒီဘွားမှာပဲ तू ရဟန်းပြုရင်အချိန်တော့ကဲနဲ့အထုခံရတာဝိုင်းဆဲတာလောက်ပဲ
အဲ့ဒါလောက်ပဲနဲ့ပြီးသွားတယ
်တယ်မှာဗျာ
ပြီးသွားတယ်ဟိုမျိုးလို့ပေါ့တသက်တကြွန်ကြာမှာတော့လူငင်းချမ်းသာခွင့်နဲ့တရားလောက်နဲ့လွတ်သွားသလိုဖြစ်မှာပေါ့ကံကိလေသာတွေကိုဖျက်ဆီးလိုက်သည့်အတွက်ကြောင့်ကံတရားကအကျိုးပေးခွင့်မရှိတော့မပေးနိုင်တော့ဘူးပေါ့နော
်
ကိလေသာနဲ့ကံပေါင်းဆက်မှသူကအကျိုးပေးတာမျိုးစေ့ပေါက်တာပဲချိန်နေမြေနဲ့ရေနဲ့တွဲပါပေါ့တယ်မဟုတ်လား
မှန်ပါဗျာမှန်ပါ
မြေနဲ့ရေနဲ့မတွဲအောင်တွဲချောက်တဲ့နေရာမှာထားလိုက်မယ်ဆိုရင်ဒီမျိုးစီက ောက်တော့ဘူးလေ
တဲမှာဗျာမှန်ပါအ
ဲ့ဒါလိုပါပဲဟုတ်တယ်